လွန်ခဲ့တဲ့မလကနေပြည်တော်မှာကျင်းပခဲ့တဲ့သတင်းစာရှုံးရေးပွဲမှာပြသခဲ့တဲ့ဗီဒီယိုဖိုင်တစ်ခုဟာကင်မရာနီးပညာနဲ့တူတင်ထားတယ်လို့ဝေဖန်မှုတွေထွက်ပေါ်နေပါဗျ။နီးပညာကျောင်းသင်သူများနဲ့လူအများစုဟာဒီဗီဒီယိုဖိုင်ဟာ deep fakes လို့ခေါ်တဲ့ artificial intelligence ကွန်ပျူတာညာရဲ့အတုကိုအသုံးပြုပြီးတော့မှလူတစ်ယောက်ရဲ့မျက်နှာအမူအရာအလှူရှားမှုအတန်တွေကိုပုံတူကူးပြီးတော့မှတခြားတစ်ယောက်နဲ့အစားထိုးတဲ့နီးပညာကိုအသုံးပြုထားတယ်လို့ဆိုလိုပါတယ်။ဒီနီးပညာကတော့ဘယ်လိုပေါ်ပေါက်လာပါလဲ။deep fakes ကတော့ကွန်ပျူတာအမြင်နီးပညာအများကြီးကိုသုတေသနပြုတဲ့အထက်မှာပညာရေးလေ့လာမှုတစ်ခုတည်းကပေါ်ပေါက်လာတဲ့နီးပညာတစ်ခုဖြစ်ပါတယ်။ကွန်ပျူတာအမြင်နီးပညာများလေ့လာရေးမှာတော့စရုပ်စေဘဆန်ရမော်တော်ကားစက်မှုလုပ်ငန်းတွေနဲ့ဆက်ဆက်ပြီးတော့မှအသုံးပြုဖို့ရည်ရွယ်ထားတာဖြစ်ပါတယ်။ဒီအသုံးပြုချက်တွေထဲမှာပါတာကတော့စရုပ်ကလူလိုအယုတ်အတန်စကားပြောတာလူမပါဘဲနဲ့မိမိကိုယ်တိုင်မောင်းလို့ရတဲ့မော်တော်ကားများနဲ့စေဘဆန်ရကွန်ပျူတာရုပ်ကိုအသုံးပြုပြီးတော့မှယောဂရှာဖွေခြင်းတွေလည်းပါပါတယ်။ဒါပေမဲ့ဒီနီးပညာဟာမူလအသုံးပြုမဲ့ရည်ရွယ်ချက်ကနေတဖြည်းဖြည်းပြောင်းလဲလာပြီးတော့မှအခုခေတ်ကတွေ့ရတဲ့ deep fakes အထိဖြစ်ပေါ်လာတာပါ။ပထမတည်တည်တာကွန်ပျူတာရုပ်ပြုပြင်ခြင်းနီးပညာတိုးတက်လာတာကတော့1969ခုနှစ်ဖြစ်ပါတယ်။1969ခုနှစ်မှာ video rewrite လို့ခေါ်တဲ့နီးပညာရဆိုင်ရာကွန်ပျူတာစီမံကိန်းတစ်ခုပေါ်ပေါက်လာခဲ့ပါတယ်။ဒီကွန်ပျူတာပရိုဂရမ်ကတော့လက်ရှိ online မှာမြင်နေရတဲ့ application တွေအားလုံးမှာအသုံးပြုနေတဲ့ deep fakes video တွေအားလုံးရဲ့အခြေခံတဲ့ကွန်ပျူတာပရိုဂရမ်တစ်ခုပါဒီ video rewrite ကအစောပိုင်းဖြစ်တာကြောင့်မလို့လူတစ်ယောက်ရှိပြီးသား video ကိုအသုံးပြုပြီးတော့မှပါဇက်နှခမ်းနေရာမှာကိုလိုချင်တဲ့စကားလုံးပြောလို့ရအောင်အတန်နဲ့ရုပ်ကိုပဲပြုပြင်လို့ရသေးပါတယ်မျက်နှာတစ်ခုလုံးကြီးလို့သုံးလို့မရသေးပါဘူးဒါပေမဲ့အေးရှိတဲ့အရာတစ်ခုကတော့ဒီကွန်ပျူတာပထမအချိန်ကွန်ပျူတာဉာဏ်ရည်အတုကိုအလိုလျောက်အပြည့်အဝအသုံးပြုပြီးတော့မှဖန်တီးထားတဲ့ကွန်ပျူတာပရိုဂရမ်တစ်ခုဖြစ်ပါတယ်။ဒီနီးပညာကိုတော့အစောပိုင်းမှာအကုန်ကြများတဲ့ဟောလိဝုဒ်ရုပ်ရှင်တွေကပဲအသုံးပြုနိုင်နေပါတယ
်။ဘာဖြစ်ကြလဲအအောင်များတာပေါ့။ဘာလို့ဆိုဒီစက်ကျတော့ဟိုဒိုင်နိုဆိုဟိုဟိုတော့ Jurassic Park ဒိုင်နိုဆိုတွေလို့လို့မျိုးလေ million dollar budget တွေ CGI တွေ every frame ကိုတိတ်ချတ်ဟိုဆွဲပြီးတော့ connect လို့ပြောတာဆိုတော့တော်ခက်မယ
်။ဟောလိဝုဒ်ရုပ်ရှင်တွေမှာတော့အချိန်လနဲ့ကြာပြီးတော့မှမျက်နှာတစ်ခုလုံးကိုအစားထိုးအသုံးပြုဖို့လုပ်လို့ရပါတယ်။ဥပမာဆိုလို့ရှိရင် Gladiator ရုပ်ရှင်ကားထဲမှာတယောက်ဆောင် Oliver Reed ကရာဂုထုတ်လို့ရလက်စာမတက်ဖဲနဲ့တည်ဆုံးသွားတာကြောင့်ဒီလိုကွန်ပျူတာနီးပညာတွေအသုံးပြုပြီးတော့မှတချို့ရုပ်ရှင်မြင်ကွင်းတွေမှာဆိုလို့ရှိရင်မျက်နှာနဲ့ခေါင်းတစ်လုံးလုံးကိုပါအစားထိုးရပါတယ်။နောက်ပြီးတော့ Fast and Furious ရုပ်ရှင်ကားထဲမှာ Paul Walker ကလည်းရာဂုထုတ်လို့ရလက်စာမတက်ဖဲနဲ့တည်သွားတာကြောင့် Paul Walker ရဲ့နေရာမှာသူ့ညီရဲ့မျက်နှာနဲ့ခန္ဓာကိုယ်အခြေခံအသုံးပြုပြီးတော့မှ Paul Walker ရဲ့မျက်နှာကိုအစားထိုးဖန်တီးခဲ့ပါတယ်။
very good example shit a deep fake for example ajar forest gump tom hanks and forest gump from 1919 so forest gump but the deal sound like we were to a who who kick go to be the president in the government is car go the elsa
allo so di ni pinya ye achi kan a blue myo le pat par le dab pon de khu ma ko mo lo chin ne a ya de khu go phyet me so lo shin be na ma shi de pixel de a long go meet to ku bi do ma ko mo lo chin ne a ya de khu bo ma thal lai lo ya ba ဓာတ်ပုံပေါ်မှာမူတည်ပြီးတော့မှဒီလှုပ်ချတာတော့ကွန်ပျူတာ AI တွေအတွက်အရင်လွယ်ကူတဲ့လှုပ်ချက်တစ်ခုပါတချို့ရှုပ်ထွေးတဲ့ဓာတ်ပုံတွေမှာတော့အခုခေတ်နီးပညာကတိုးတက်မှုကြောင့်လူတစ်ယောက်ကိုကလစ်တစ်ချက်ထဲနဲ့ပဲဓာတ်ပုံပေါ်မှာလုံးဝဖျောက်လို့ရပါတယ်လူရဲ့တမိုင်းထဲမှာလည်းဓာတ်ပုံတွေကိုပြုပြင်ပြီးတော့မှကိုလိုချင်တဲ့တင်ပြချက်ရအောင်လုပ်တာလည်းမထူးဆန်းပါဘူးနာမည်ကြီးတဲ့နိုင်ငံခေါင်းဆောင်တွေကလည်းဓာတ်ပုံပြုပြင်ပြီးမီဒီယာကိုအသုံးပြုပြီးတော့မှလူတွေရဲ့အမြင်ကိုလှည့်စားခဲ့ပါတယ်ဥပမာဆိုလို့ရှိရင်ရုရှားကစတာလင်ရှိမယ်တရုတ်နိုင်ငံကမာစီထောင်ဒီနီးပညာတွေကိုအသုံးပြုခဲ့ပါတယ်။ဓာတ်ပုံတစ်ခုကိုပြုပြင်တာလွယ်ကူပေမဲ့ဗီဒီယိုပြုပြင်မယ်ဆိုလို့ရှိရင်အချိန်အများကြီးနဲ့အကုန်ကြများပါတယ်။ဘာဖြစ်လို့လဲဆိုတော့ဗီဒီယိုမှာလှုပ်ရှားမှုတွေရှိတာကြောင့်ပစ္စည်းတစ်ခုကိုလွယ်ကူဖျောက်လို့မရပါဘူး။တာမန်ဆိုလို့ရှိရင်ဗီဒီယိုတစ်စက္ကန့်မှာပုံ30ရှိပါတယ်။အနည်းဆုံးတစ်စက္ကန့်မှာပုံ12ပုံရှိမှသာလူရဲ့မျက်လုံးနဲ့ဦးနှောက်ကလှုပ်ရှားမှုလို့ခံယူလို့ရပါတယ်။အခုခေတ်ရဲ့ digital video တွေကင်မရာတွေအားလုံးမှာတစ်စက္ကန့်မှာ24သို့မဟုတ် 30 frame ရှိတဲ့ဗီဒီယိုတွေကိုရကူးလို့ရပါတယ်။ဒါကြောင့်ဗီဒီယိုတစ်ခုကိုပြုပြင်မယ်ဆိုလို့ရှိရင်ဗီဒီယိုဖိုင်တစ်စက္ကန့်မှာပုံ30အားလုံးကိုပြင်ရတာကြောင့်အချိန်ကုန်ပြီးတော့လက်ဝင်ပါတယ်။ဒီ AI program ကတော့လူတွေအတွက်မခက်ခဲအောင်ဗီဒီယို frame တစ်ခုချင်းစီကိုကြည့်ပြီးတော့မှကိုလူချင်းတဲ့အရာဝတ္ထုအနောက်ကိုခြေရာခံနန်းချောင်းတူလိုလိုလိုက်နိုင်ပါတယ်။ဒီ AI program အကြောင်းဗီဒီယိုထဲကအရာဝတ္ထုတွေကိုဖယ်ရှားပြီးအစားထိုးတာတွေကလွယ်ကူသွားတာဖြစ်ပါတယ်။လွန်ခဲ့တဲ့အနှစ်20အတွင်းမှာ AI ကိုအသုံးပြုတဲ့နည်းပညာတွေအင်မတန်မှတိုးတက်လာတာကိုမြင်ရပါတယ်။ဟောလိဝုဒ်ရုပ်ရှင်အကြီးအကဲတွေမှာကလူတွေအလွယ်တကူပဲသုံးဆောင်ရတဲ့ software တွေမှာလည်းရောက်ရှိလာပြီးတော့မကြာတဲ့နှစ်အတွင်းမှာ mobile application တွေထိတောင်ရောက်ရှိလာပါပြီ
technology ဆိုးစိုးရဆိုရင် CGI နဲ့လို့တာကိုယ့်အတွက်တအားလို့တဲ့ Snapchat နဲ့ဆက်လို့တဲ့ Facebook တွေလို့တဲ့အဲ့ဒါကနေ perfect evolution ပေါ့
ဒီလိုမျိုးခက်ခဲတဲ့နည်းပညာတွေဟာလူတိုင်းအတွက်လူတွေကရရှိလာတဲ့အချိန်ခါမှာဘာတွေဖြစ်လာနိုင်မလဲ
ရင်စကြအခုကျတော့ဟိုဘလိုဘလိုတော့လဲဆိုအပြော်ဖို့ပဲတော့တာပေါ့ဟို solo နေတာပေါ့လူတွေလေးစတာပေါ့ဒါပေမဲ့
ဟုတ်ကဲ့
ကောင်းတော့မကောင်းလားဆိုတော့ဘယ်သူတော့လာမှုတည်တယ်ပေါ့တနက်လိုမျိုးပဲလေ
ဟို
ဘယ်သူကနေလဲဆိုတော့မူတည်တယ
်ဖြစ်လာတာတွေကတော့အန်ဒီယံမရှိဘဲနဲ့ဟာတာနဲ့ဖြော်ပြရေးဆိုင်ရာလှုပ်ချက်တွေပေါ်ပေါက်လာပါတယ် Snapchat လို့ခေါ်တဲ့လူအသိများတဲ့ application တခုဟာဒီနည်းပညာကိုအသုံးပြုလာတဲ့အခါမှာတခြားအသုံးများတဲ့ application တွေရာလဲသူ့နောက်ကိုလိုက်ပြီးတော့စသုံးလာပါတယ်အခုဆိုရင် video ရုပ်မြင်သံကြားစကားပြောတဲ့ app တွေအားလုံးထဲမှာတော်တော်များများကဒီနည်းပညာကိုအခြေခံပြီးတော့မှ deep learning ရဲ့လုပ်ရက်တွေကိုတွေးလာရပါတယ်။ဒါပေမဲ့လည်းမကောင်းတာတွေလည်းပေါ်ပေါက်လာပါတယ်။ဒီလိုမျိုးနည်းပညာတွေကိုလွယ်လွယ်ကူကူရပြီးတော့မှမကောင်းရည်ရွယ်သူတွေလက်ထက်မှာရောက်တဲ့အခါမှာအန္တရာယ်အများကြီးရှိတာကိုလူတိုင်းသိပါတယ်။ဒီနည်းပညာဟာအသစ်ဖြစ်နေပေမဲ့လူတွေကိုလိမ့်တာ၊သတင်းတုကိုအသုံးပြုပြီးတော့မှလူတွေရဲ့ယုံကြည်ချက်ကိုကြိုးကန်ချဲ့လိုက်တာကတော့အသင့်မဟုတ်ပါဘူး။အင်တာနက်ပေါ်မှာ deep fakes အများစုကတော့ညဉ့်ညံ့ရုပ်ပုံထုတ်လုပ်ရေးတွေမှာအသုံးပြုတာတွေများပါတယ်။များသောဖြင့် Makely နာမည်ကြီးတရုတ်ဆောင်တွေရဲ့မျက်နှာတွေကိုညဉ့်ညံ့ရုပ်ရှင်တွေထဲမှာအစားထိုးတာပါ။
အဲ့လိုလုပ်ခြင်းအပြင်ဘယ်လိုလဲဆိုရင်ကိုပါတော့တက်ကို group နဲ့ကိုတငယ်ချင်းနဲ့ဆိုတော့ပြောစီပြက်စီလို့ပြပါမယ်။တကယ် celebrity မျက်နှာရယူပြီးတော့မကောင်းတဲ့ညဉ့်ညံ့တဲ့ပုံတွေကိုညီမတို့ကဒီ online မှာကျင်လို့ရှိရင်နောက်တစ်ခုအပြင်ညီမတို့က cyber bully လို့ဖြစ်တယ်ပေါ့နော်။တစ်ခါလူ Makely ဆိုတော့ဘယ်လိုပဲဖြစ်နေဖြစ်နေသူ့ရဲ့ roles ကဘာပဲဖြစ်နေဖြစ်နေအချက်တစ်ခုကတော့ရှိရလေ။ဆိုတော့ဒီ cyber bullying ဖြစ်တဲ့ဆိုလို့ရှိရင်သူတို့မှာလက်စား side effect တွေရှိရဲ။ကို depression ဝင်တာလို့ကိုဘယ်လောက်ထိပဲ famous ဖြစ်နေဖြစ်နေလို့ဒီလိုမျက်နှာရင်းနဲ့ဒီ social media ကိုပြန့်သွားပြီဆိုတော့ကိုကဘာဖြစ်အဆက်ကရောရတယ
်နောက်ထပ်အန်ဒီရရှိတာကတော့နိုင်ငံခေါင်းဆောင်တွေရဲ့ရုပ်ကိုပြုပြင်ပြောင်းလဲပြီးတော့မှသူတစ်ပါးရဲ့တိတ်ခါကိုရှုတ်ချတာဒီနည်းပညာကိုအသုံးပြုပြီးတော့မှကိုဂျိုစီဝါအတွက်ကိုအသုံးချတာတွေဖြစ်ပါတယ
်ယဉ်ကျေးတဲ့ person ကနေเนาะဟိုဒုက္ခရောက်ဝိုင်းရင်တရားဝန်ကနေသူ့ကိုကြောက်ချောက်ရတယ်ဟို crime confessional လိုက်တယ်သူကနေပြောစီချင်းပြောဟိုပြောကန်းတဲ့ဥစ္စာအကုန်လုံးရှောက်ဟို fake လို့ရပါ
အ
မကောင်းပေါ့ဟို power net control ပဲပေါ့ abuse လို့ရတယ
်အနာဂတ်မှာဒီနည်းပညာကအရန်တိုးတက်လာပြီးတော့မှအတုနဲ့စစ်ကွဲခြားလို့မရတဲ့အချိန်ခါမှာဘယ်သူ့ကိုယုံကြည်ရမလဲမသိလို့ရှင်ရင်ခက်ခဲတဲ့အနေအထားတစ်ခုဖြစ်လာနိုင်ပါတယ
်အဓိကက social media သုံးပုံသုံးနည်းပုံမှာဆိုင်မယ်လို့ထင်တယ်ဒီ social media ပုံရောက်လာတဲ့ဆိုတာ public ပဲပေါ့နော်ဆိုတော့ညီမတို့ဒီ Facebook မှာဆိုလို့ရှင် maybe Facebook လို့ဒီ Instagram မှာဆိုရင်ကိုတိတဲ့သူကိုရင်းနှီးတဲ့သူတွေကိုပဲ friendဖြစ်အောင်စိတ်ဖြစ်အောင်ထားလို့ရှိရင်ဘယ်သူမှတော့တုံးဝင်မရှိဘူးเนาะဒီကတော့ Makely အဖြစ်ရောကို famous ဖြစ်ဖို့ထက်ကိုတုံးတဲ့ social media ကိုကို accept လုပ်တဲ့ချိန်မှာကိုတိတဲ့သူတွေကိုပဲလက်ခံတာပို့ပြီးတော့ safe ဖြစ်မယ်လို့ကညီမထင်တယ်ပြီးတော့တင် Facebook တင်မယ်ဆိုလို့ရှိရင်လည်းကိုတိတိကျကျပေါ့เนาะ Facebook မှာ social media တင်လို့ရှိရင်လည်းကိုတိတိကျကျအကောင်ဆုံးဓာတ်ပုံပေါ့เนาะကိုစိတ်ချရတဲ့ဓာတ်ပုံတော့ပဲတင်ပေါ့เนาะဟိုလို sexy ဖြစ်တဲ့ဟာရဲ့ကြောင့်တိတ်ပြီးတော့မတင်စင်ကျောင်းဘာလို့လဲဆိုတော့ဒီဟာပြန်လာလို့ရှင်ကို image အရင်ထိခိုက်နိုင်မှရှိတ
ာလက်ရှိမှာတော့ဒီ AR နည်းပညာကိုတိုက်ခိုက်ဖို့ AR နည်းပညာနောက်တစ်ခုအစ်စ်တီထွင်နေပါတယ် Facebook Twitter YouTube စတဲ့လူမှုကွန်ရက်တွေမှာလည်းဒီ fake video တွေရှာဖွေပြီးတော့မှသူတို့ website တွေကဖြတ်နေသလိုတစ်ချိန်တည်းမှာပဲအစိုးရကလည်းဥပဒေအစ်စ်တွေထွက်ပေါ်လာအောင်ရေးဆွဲနေပါတယ်လူတွေအများအနေနဲ့အနာဂတ်မှာအမှန်နဲ့အမှားကိုခွဲခြားဖို့ယုံကြည်တဲ့သတင်းမီဒီယာတွေကိုပဲနားထောင်ပြီးတော့မှကိုတွေ့တဲ့မှန်သမျှကိုချက်ချင်းလန်းငင်းအယုံကြည်မပြုဘဲနဲ့လေးလာစုံစမ်းစစ်ဆေးပြီးတော့မှသာဆုံးဖြတ်ချက်တခုချပါ